ဟုတ်ကဲ့ဒီကုဆရာဝန်ကြီးဒေါက်တာဝင်းမွန်တင့်ဝင်ခင်ဗျာကိုဗစ်ဖြစ်ပြီးအိမ်မရတာကိုဖြစ်ပေါ်နေပြီးကုသဖို့အကြောင်းပြောပြီးမှာနောက်ထပ်အဓိကဖြေပြောင်းနေတာတွေကိုဆက်ပြောပြပေးပါလားဆရာ
။ Human contact ပေါ့နော်။လူနဲ့ကြည့်ပြဘူးอ่ะ။ကို့မှာလည်းပဲကိုဗစ်ဖြစ်ပြီးဆိုတော့တချို့လူကလည်းလက်မရှိတယ်။အင်မတန်ကူးစက်တာလွယ်တယ်ပြီဆိုတော့ကို့အများကျင်တော့မလား။ရှောင်တော့မလား။အဲ့ဒီသွေးကူကလည်းရှိသေးတယ်။တကယ်လည်းလက်တွေမှာလည်းပဲလူတွေကတယောက်တော့မတွေ့ကြဘူးပေါ့နော်။အဲ့ဒီအတန်းကလည်းခံပြီးရပေါ့နော်။အဓိကတော့ဘာလို့လဲဆိုတော့အဲ့ဒါလေးကိုနားလေသိဖို့နည်းနည်းနားလေတဲ့ခါကြလို့ရှိရင်အချက်စံလုပ်လို့ရတယ်ခင်ဗျာဒါမျိုးကဒါဖြစ်တာဆိုတော့ဒီယောဂနဲ့ဒီအချိန်မှာဒါ normal ပဲလို့ဒီလူရဲ့ဖြစ်မှာလေအဲ့ဒါကိုသိသွားပြီဆိုတော့အဲ့ဒါကိုကြုံတော့ဆိုတော့ဖြတ်သားရမယ်ဆိုရင်ကိုအဲ့ဒါကို accept လုပ်လိုက်တာပဲဒီအချိန်ကို
လက်ခံလိုက်တော့ဆရာနော
်လက်ခံလိုက် accept ကိုခေါ်တယ် accept လုပ်လို့ရှိရင်ဘလောက်ပဲ painful ဖြစ်တာဖြစ်ဖြစ်ကိုအနာနာကျင်တယ်နာတော့ပဲကိုက react လုပ်လို့ရှိရင်အနာလေနာလေနာလေပူပူဆိုးလာတယ်နာတာကတော့ဒီရတော့နာနေရင်တနာတာပဲတတော်တော်လို့လို့ရတယ်။နာတော့လက်ခံတော့ပါပဲ။တစ်ချိန်တောင်ကြောက်သွားမယ်ဆိုပြီးလက်ခံလိုက်ချင်းအားဖြင့်ကိုယ်မှစူပန်တော့ကကြောက်သွားတယ်။အဲ့တော့ acceptable therapy လို့ခေါ်တာပေါ့နော်
။ဟုတ်ကဲ့။နောက်ရောဒီဖြေပြောင်းနေတာ
cognitive therapy ဆိုတာကိုယ်စိတ်မှာရှိတဲ့တွေးတာခေါ်တာကိုပြန်ပြောင်းပြေးတာပေါ့။ကျွန်တော်ဒီမှာတော့ psychologist တွေပါတယ်လွယ်လွယ်ကူရတဲ့နေရာမှာဆိုလို့ရှိရင်တော့ cognitive behavior therapy ဆိုတာတော့တဲ့အကြံပြုပေါ်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့အတွေးခေါ်မှားလေးတာဟာလည်းရှိတယ်။ဥပမာ automatically ဖြစ်နေတွေးတာပေါ့လေ။ဒါဖြစ်လို့ဆိုတော့ငါတော့ဒီကတော့ရှောင်တော့မှာလေအမှားကတကယ်ရှောင်ကြီးမှရှောင်တယ်လေဒါပေမဲ့ကိုယ်စိတ်ထဲမှာကသူတို့ကရှောင်တော့မှာပဲလို့စဉ်းစားမိတဲ့တည်းတည်းနဲ့ကိုယ်စိတ်တကြပါတယ်အဲ့ဒီအတွေးလေးကိုပြတ်ပြီးတော့ပြင်ပေးတာပေါ့လေကိုယ်ကလည်းကိုယ်သတိချက်ပြီးတော့ပြန်တွေးရမယ်တကယ်ရောရှောင်တဲ့ပြီရှိတယ်လားမလာနိုင်ဘူးပြောရပြီရှိတယ်လားသူကလောက်ဖို့ကြိုးစားနေတာအပြင်ရောက်ရင်လာမှာပဲဒီလူကငါ့ကိုအရင်တော့တော့ချစ်ကုန်မယ်အဲ့လိုအတွေးလေးပြောင်းနေတာတည်းတည်းနဲ့ကိုယ့်ရဲ့စိတ်ကပုံပြားလာအဲ့ဒါ cognitive recharge လို့ခေါ်တယ်အဲ့ဒီကိုယ်ကလည်းဒီချက်တို့ချင်းအချင်းကိုခံစားချက်ကလည်းကြောင်းလာတယ်ကိုယ့်ရဲ့ behavior ကလည်းကြောင်းလာတယ်အဲ့ဒါကို cognitive behavior therapy လို့ခေါ်ပါတယ်ဟု
တ်ကဲ့ကိုယ့်ရဲ့ဒီပြုမှုလောက်ဆောင်မှုလည်းကြောင်းလာတော့ပါဆန်နော
်ဟုတ်ကဲ့အပြန်ပြောတဲ့အခါကျတော့ psychologist တွေရှိပါတယ်သူလုပ်ပေးနိုင်တယ်မိစေပုံစံရတယ်အဲ့ဘက်ကိုနည်းနည်းလေး offset ပြီးတော့ပြောပြပြရတယ်ကိုယ့်နဲ့ကိုယ်လည်းကိုယ့်အတွေးကိုကိုပြန်ပြီးကြောင်းလို့ရတာပေါ့နော်ဒါလို့ဖြစ်ပြီးတော့ဒီအတွေးကတော့ negative ဖြစ်နေတ
ယ်အဆိုးမြင်လာတာပါဆန်နော
်ဟုတ်ကဲ့အဲ့ဒါအဆိုးမြင်တဲ့အခါလေးအတွေးကြောင့်ကိုယ်ကအဲ့ဒါကကိုယ်ကရောပါပါအဲ့ဒါကိုပြန်ပြီးတွန်းလှန်ပြီးတော့ဒီအဆိုးမြင်တဲ့အားလေးပြန်ထွက်လာအောင် positivity ရအောင်ကောင်းတဲ့အချက်လေးတွေကိုယ့်အနေကိုပြန်ပြီးချိန်ဆမိသားစုကလည်းအဲ့ဒီပကတိပြီးတော့ပံ့ပိုးပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီစိတ်အကြောင်းလေးလုပ်ဖို့လိုတာ
နောက်တစ်ခုကအဲ့ cognitive behavior therapy လုပ်ရင်းနဲ့တကယ်ကြီးကျယ်တဲ့ PTSD ဆိုပြီး trauma ကြီးอ่ะကိုယ်မကြောက်နိုင်ဘူးဆိုတော့ဒါကိုပဲကြောက်ကြံ့ပြီးတော့အဲ့ဒီတစ်ခုသူ့ရဲ့လက္ခဏာတစ်ခုက flash back လို့ခေါ်တယ်ဆိုတာကိုခံစားရတဲ့ပြည်လူမျိုးဝါဖြစ်တဲ့အတွေ့အကြုံကြီးကကြီးမားလုံးအကြီးအော်ကိုကောင်းလေးကဒီကိုကြီးကမဖြစ်တော့တခါကြတော့သူကအပြန်ပြန်တလဲလဲပြန်ပြန်လာတယ်။ဥပမာဆိုတော့ကိုဖြစ်တဲ့ချိန်တုန်းကအဆေးုံပြေးတယ်။အထက်ကမလို့မရဘူး။အဒုက္ခပဲဒီချိန်မှာတော့အောက်ဆီဂျင်လည်းမရှိတော့ဒါနဲ့ပြေတော့မလာပါဘူးနော်။အဲအဲ့လိုအတွေးရခြောက်ခြားတဲ့ဟာကြီးကိုမကြံ့နေဘူး။နေကောင်းနေပြီးဖြစ်ပေါ်ညာလေးပဲ။အပြန်ပြန်တလဲလဲကိုပုံရိပ်ပြန်လာတတ်တယ်။နောက်တစ်ခါထော်ဟောရဲ့အတိတ်တွေကတိုင်းစိတ်ဆိုမရှိဘူးခင်ဗျ။လူငယ်တဲ့၆ဘက်ကချိန်နေတဲ့ဆက်လမ်းလို့အခုက၆ဘက်ကြာတော့ပြီ။နေကောင်းတာလည်းနှစ်ဘက်သုံးဘက်ရှိနေပြီ။ဆိုအဲ့တက်တာကိုကိုကဖြစ်ခဲ့တာဟာကြီးကိုနဲ့မပတ်သက်တော့ဘူး။ဒါပေမဲ့အဲ့ဖော်မှာပုံကြီးပြောင်းဝင်တဲ့အခါမှာ time speed ဖြစ်တော့အခုခံစားလို့ခံစားရတယ်အဲ့ဒါလေးသိဖို့လိုတယ်အဲ့ရာကိုပြန်ပြီးတွန်းလာဘူးကွာပြန်ပြီးတတိယပြန်ထားရမှာပေါ့လေကိုကဖြစ်ခဲ့တာကတော့ဟုတ်တယ်တကယ်ကိုသိဘူးကွာဖြစ်ခဲ့တယ်ဆရာဝန်နဲ့ကြည့်လို့ကြောင့်ကုသမှုဘယ်လိုခံလို့မိစေပုံတွေကဘယ်လိုလုပ်ပြီးလို့အောက်ဆီဂျင်ကဘယ်လိုရလို့ဒါပြန်ကောင်းသွားပြီအဲ့ဒါဟိုအချိန်လုံးကလည်းအခုချိန်မတူတော့ဘူးဆိုတော့ကိုကလည်းကိုပြန်တတိပေးရမယ်အဲ့လို covid ဖြစ်လို့ဖော်မှာရတော့လေဆိုပါတော့အဲ့ဖော်မှာကိုကြည့်ကြအောင်လုပ်တာကအခုချိန်မှာလုပ်တာအကောင်းဆုံးပဲပြန်နေကောင်းလာတဲ့ချိန်မှာကိုမိစေကိုပြောပြတာလို့တချို့ကလည်းထင်တယ်လေဒါကိုဒီမှာတော့ပြောဒီမှာလည်းနောက်ဆက်ထင်တယ်နော်မကျေနေမနေ့ကပြောနေတဲ့စိတ်လည်းမရှိဘူးဆက်တာကြောက်တာလည်းရှိတာပေါ့အဲနားထောက်တဲ့လူကလည်းမမေးဘူးမေးလိုက်တော့ကိုစိုးသွားမှာလားပေါ့ပိုရခံစားသွားမှာလားအဲ့ခါမှာကျတော့လူတွေကိုလည်းနားလေသဘောပေါက်စေချင်တာဒါလေးကိုထိထိသိသိနဲ့ပြောနေတဲ့အနေထားဖြစ်အောင်ဖန်တီးပြရမှာနော်ဒါကြတော့ psychotherapy နည်းပဲကောင်းဆင်းရင်တော့ရင်အဲ့လိုလုပ်လို့ရှိရင်အဲ့ဒီမှာကြီးကျက်သွားတယ်အဲ့ဒီမှာကြီးကျက်သွားရင်နောက်ပိုင်းကနောက်ကမလိုက်တော့ဘူးပေါ့နော်အဲ့တော့အဲ့ဒါလေးမရှိဘူးဆိုတော့ကိုယ့်အနေကိုသတိတရားရှိပြီးတော့သတိချက်ပြီးတော့အဲ့ဒီတော့ဖြစ်ခဲ့တဲ့ဥစ္စာကအဲ့ဒီတုန်းကတော့ဖြစ်ခဲ့တာပဲအခုချိန်က I'm out of the wood ပေါ့နော်အတေးထွက်လာပြီအခုချိန်ကပြန်ကြည့်ကောင်းလို့အကျိုးစားတော့မယ်ကိုယ်ကလည်းမပတ်သက်ဘူးကိုယ့်မှာရှိတဲ့စိတ်ကိုတိုင်းကြပြီးတော့ဖွဲ့ထုတ်ရအောင
်ဟုတ်ကဲ့စိတ်ကိုဒီကပြစ်စုပန်ကိုရအောင်လက်ရှိချိန်ကိုရအောင်ပြန်ဆွဲယူရပါဆန်းနော
်ဟုတ်အဲ့တော့အမှန်ပြစ်စုပန်နဲ့လက်ရှိဆိုအမှန်ပါပဲအဲ့တော့ကျွန်တော်တို့နောက်အင်းနဲ့စကားနဲ့ပြောရင် mindfulness ကိုခေါ်တာပေါ့လေကျွန်တော်တရားရှင်းတယ်ဆိုကောင်းကြည့်ပါလေပြစ်စုပန်ကိုပြစ်ချက်ပြီးတော့အခုဖြစ်နေတာပေါ့လေဟုတ်တော့ကဖြစ်ကြတာလည်းမဆိုင်တော့ဘူးရှေ့ဖြစ်တာလေကိုကစိုးရည်တယ်သူကလည်းတော့ဖြစ်သွား anticipatory anxiety ဆိုတာဒီကောင်းပြီမဲ့လက်ဆိုင်ကြီးမှတ်တာအသက်ရှိမှကြက်လာဦးမလားကြောက်ပါဘူး အဲ့တော့အဲ့ဒါကိုကိုကဖြတ်လိုက်ပြီးခဏဟောင်းပဲအာရုံစိုက်တာကို mindfulness လို့ခေါ်တယ်။အဲ့ဒီနည်းလေးတွေသုံးလို့ရှင်တော့ anxiety နည်းနည်းကျော်သွားမယ်။အိတ်တာပြတ်သွားမှာ။ဟု
တ်ကဲ့နောက်ရောအရေးပါတာ။
အဲ့လို covid မှာအိတ်မတော်တဲ့လူတွေကအိတ်တာအင်မတန်အရေးကြီးတဲ့စိတ်ပဲကို။အိတ်ရက်ပြတ်ပြီးဆိုရင်စိတ်ကကျလာတယ်။မူကကျလာတယ်။တချို့ဆိုလို့ရှင်မူက irritable ဖြစ်လာတယ်။ anger outburst ရဲ့စိတ်ကဆိုးတာဖြစ်တယ်။အဲ့ဒါမူနဲ့အလိုဆက်သွယ်နေတယ်အိတ်တာနဲ့။တချို့ကြတော့လေဒီကောအခန့်ရှိတဲ့တော့ကြီးကျယ်တဲ့ကိုဗစ်လိုဟာရဲ့အတင်းတက်ကြီးကြီးတဲ့အတွက်ကြောင့်ခန္ဓာကိုယ်တက်စီးပြီးအထိချုပ်ချားသွားတယ်ဆိုရင်အဲ့ဒီဟာကြောင့်ပဲ depression ဆိုတဲ့စိတ်ကြောရောဂါကြီးကစပြီးဝင်လာတယ်ခင်ဗျအဲ့ဒါ clinical depression ရောဂါဖြစ်တယ်ပေါ့လေပါမန် depression ကတော့စိတ်ညစ်တာကတော့ reactive depression ခုက counseling တော့ဝင်ပါရင်းနဲ့နောက်လည်းအခြေတိုင်ကြီးတော့ပြန်ကောင်းလာတယ်ဒါပေမဲ့တချို့အခန့်ရှိတဲ့လူကအဲ့ဒီ on top of it စိတ်ကြကြတဲ့ရောဂါကြီး major depression ဆိုတော့ဝင်သွားတယ်အဲ့ဒါကိုလည်းတတိချက်ဖို့လိုပါတယ်အဲ့တော့ major depression ဖြစ်သွားပြီဆိုလို့ရှိရင်အစားမစားနိုင်ဘူး weight တွေကျလာမယ်ခုနဖြစ်တဲ့ပို့ပြီးဆိုးသွားတာပေါ့နော်ဟိုအတွေးခေါ်တွေပါလာမယ် negative ဖြစ်လာမယ်လူတက်မတွေ့ကြတော့ဘူးအဲ့ဒီကနေအရှိအဟုန်နဲ့သူကပို့ပြီးဆိုးလာပြီးတော့တချို့ဆိုရင်ဒီဘောကနေလို့မထူးတော့ပါဘူးနောက်ထပ်ပေါက်ကျတော့ပြီဆိုပြီးတော့ suicide thought တွေပေါ်လာရရှိအဲ့ဒီ suicide thought ကိုကျွန်တော်မကာကွယ်နိုင်ဘူးဆိုရင်ကိုယ်ကတော့တော့ကျတဲ့အဖြစ်ဖြစ်နိုင်တယ်အဲ့တော့ depression ဆိုတဲ့စိတ်ကကျတဲ့ယောဂကြီးကကုသလို့ရတဲ့ယောဂဖြစ်တယ်ပေါ့ဒီဘောကဒေချမတရာဖြစ်နေပြီဆိုတော့တက်ကြွနေသူကသိဖို့လိုတယ်။ကိုယ့်နဲ့ကိုယ်လေးကိုယ်ကသတိချဖို့လိုတယ်။ဖြစ်ရင်ခုန anti depression ဆေးတွေကို A4 လောက်တည်းပဲဒီနေ့လေးပေးတဲ့ဆေးကိုပဲ effective ဖြစ်အောင်ဘလို့အပ်လို့ပေါ့လေ။ဆရာဝေကပေးတတ်တယ်ပေါ့နော်။6လလောက်7လလောက်တော့အဲ့ဒါဆို depression ကာကွယ်လို့ရတယ်။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။